မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက3000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစလို့မေးမြန်းဆန်းစစ်နေပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားတဲ့ဒုက္ခသည်စီးရင်2000ကျော်တွေကလူပေါင်း3450ကိုပြန်လက်ခံမယ်လို့မြန်မာနိုင်ငံဘက်ကအကြောင်းပြန်ပြီးတဲ့နောက်ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်သစ်ပြန်စတင်လာတာပါ။ဒုက္ခသည်တွေပြောင်းနေသလားဆိုတော့ကိုစစ်တမ်းကောက်ယူတာဒီကနေ့စတင်ပါပြီလို့ Caucasus Bazaar ဒေသက UNHCR ပြောခွင့်ရမြို့သမီး Louis Donovan က Writer သတင်းဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းပြီးဒုက္ခသည်တွေနေရာပြန်ရေးကိစ္စဆွေးနွေးမေးမြန်းသွားမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။ဒီတော့တည်းမှာပဲအခုလုပ်နေတဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ Belgium, Britain, ပြင်သစ်, Germany နဲ့ American တို့ရဲ့ပန်ကြားချက်အရကုလသမဂ္ဂလူမျိုးရေးကောင်စီဒီကပိအစည်းအဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့အစီအစဉ်ထားပါတယ်။နိုင်ငံတကာနဲ့ဒုက္ခသည်တွေကိုယ်တိုင်ကတုံ့နှံခေါ်ဆိုတဲ့လူညာဆိုတာကိုလက်မခံတဲ့မြန်မာအစိုးရတာဝန်ရှိသူတွေကတော့စီရင်ထဲမှာပါတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့မြန်မာစစ်ကောင်တွေကိုတိုက်ခိုက်တဲ့အထက်မှာပါဝင်ခဲ့သူတွေဟုတ်မဟုတ်ဆိုတာစစ်ဆေးထားပြီးလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီး S. Joyshankar ကလည်းလူညာဒုက္ခသည်တွေကိုအလင်းမြန်ဘေးရန်ကင်းကင်းပြန်ပို့ရေးဟာဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့အကျိုးစီးပွားအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောပါတယ်။ရိုဟင်ဂျာတွေကိုအိန္ဒိယကအကူအညီတိုးပေးသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen နဲ့ဓကာမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။